လုပ်ငန်းကဏ္ဍမလဲပတ်နိုင်ကြတဲ့ပြီးခဲ့တဲ့2020ပြည်နှစ်အတွင်းကိုဗစ် -19 ကပ်ရောဂါကာလအတွင်းကဆက်လို့မြန်မာနိုင်ငံမှာစီးပွားကျနေတာပါ။ကျန်းငွေဈေးချတာကြောင့်စားသောက်ကုန်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဈေးကြီးပေးနေကြရတဲ့မြန်မာပြည်သူတွေအတွက်တော့ဖေဖော်ဝါရီလ1ရက်နေ့မှာအရက်သားအစိုးရကိုစစ်တပ်ကဖျောက်ချခဲ့ပြီးတဲ့နောက်နိုင်ငံရေးကတောင်းကနေအခြေအနေတွေကြောင့်ထပ်ပြီးဒုက္ခတွေ့ရပါတယ်။မလုံးကြုံမှုနဲ့ပြည်ပခန့်တွေကြီးထွားလာပြီးကိုဗစ် -19 ကပ်ရောဂါတန်းနောက်စီးပွားချမှုတွေကြောင့်အသက်ကအထောက်ပံ့တွေလိုအပ်နေတဲ့လူသုံးသန်းကျော်အတွက်အတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကမြန်မာစစ်ကောင်းဆောင်တွေကိုပန်ကြားထားပါတယ်။နိုင်ငံတွင်းမှာလူပေါင်းသိန်းချီအလုတ်ကိုင်းဆုံးရှုံးပြီးငွေကြေးဖောင်းပွမှုကလည်းတဟုန်ထိုးတက်သွားတာကြောင့်စီရင်မွေးတည်မှုကပိုဆိုးလာပါတယ်။အရင်ကကုမ္ပဏီဝန်ထမ်းလုပ်ခဲ့ပြီးအခုတော့တပိုင်းတိုင်းစီးပွားရေးစတာလုပ်ကင်နေတဲ့မတ်လုံးလုံးက VOA ကိုအခုလိုပြောပါတယ
်။တချို့ကတော့လေရှိတဲ့လူနည်းစုလေးနဲ့ဟိုအလုပ်ရှိရင်ပြီးတော့လည်းပတ်နေတယ်။တချို့ကုမ္ပဏီဆိုရင်လုံးဝကျက်လိုက်တယ်။ဝန်ထမ်းတွေလျှော့တယ်။တချို့ကုမ္ပဏီပိတ်လိုက်တယ်။ COVID ကလေးကအဲ့လိုမျိုးရှိတဲ့အချိန်မှာအခုဒီကလာကြတော့ပို့ဆိုးသွားတာပေါ့အကုန်လုံးတော်များများဆိုရင်ပိတ်လိုက်ပြီဝန်ထမ်းတွေလျှော့လိုက်တယ်ဆိုတော့ဝန်အကုန်လုံးကတခြားကရရလောက်ရတာပေါ့
ကြီးပကတင်းတွင်းရတဲ့စားတော့ကုန်နေတဲ့ဈေးတွေဈေးနှုန်းကပုံမှန်ထက်နှစ်ဆတက်သွားတာကြောင့်လူတွေကလူရာပဲဝယ်တော့တဲ့အချောင်းဈေးတွေတွေအတွက်ကလည်းတထောင်းနဲ့ရောင်းလိုက်တဲ့ပစ္စည်းကနောက်နေ့မှ1200ဖြစ်သွားတာကြောင့်ရောင်းတန်းရောင်းတန်းရှုံးတယ်လို့ဖြစ်နေတယ်လို့မော်လမြိုင်ကမဆန်းဆန်းက EP သတင်းအေဂျင်စီကိုပြောပါတယ်။တွင်းကုန်ကြီးဈေးတက်တာကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကလည်း VOE ရဲ့ဆက်သွယ်ညီညာခံတစ်ခုမှအခုလိုပြောပါတယ်
။ဟုတ်လေဇာကလည်းတင်းတွင်းနဲ့ဒီခေါ်ပြောကြောက်လို့ကျွန်တော်ကိုရီကိုဒါတဲ့ဈေးတက်သွားတယ်။ဈေးတက်သွားတဲ့အခါကျတော့ဝယ်မစားဘူးအရင်ကနှစ်ထုပ်စားလို့တစ်ထုပ်ပဲစား
အခု2021ခုနှစ်အတွင်းမြန်မာစီးပွားရေးက 18.400 ခန်းလုံးရော့သွားနိုင်တယ်လို့အရှာဖွံ့ဖြိုးမှုဘဏ် ADB ကခန့်မှန်းထားပြီးဒီပမာဏဟာဆိုရင်လက်ရှိကမ္ဘာမှာအကြီးမားဆုံးစီးပွားချမှုတွေကတစ်ခုဖြစ်ပါတယ်။စင်ဆူရဆဲဆဲဆဲဆူနှစ်တွေနဲ့ချီတစ်ပြေးတစ်ပိုင်းတတိတိချာဖြစ်ခဲ့တဲ့မြန်မာနိုင်ငံကိုကမ္ဘာစီးပွားရေးမှာပါဝင်လာရေးအတွက်ဖေဖော်ဝါရီလတုန်းကထုတ်ချခံခဲ့ရတဲ့ရတအစိုးရလက်ထက်ကြိုးပမ်းမှုတွေမှာနှေးကွေးပေမဲ့လို့လဲပုံမှန်တိုးတက်မှုတော့ရှိခဲ့ပါတယ်။ဆယ်စုနှစ်နဲ့ချီအာဏာထိန်းချုပ်ခဲ့တဲ့စစ်ဗိုလ်ချုပ်များကချုပ်ကိုင်မှုလျှော့ချလာပြီးတဲ့နောက်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းပို့ကုန်တင်ပို့နိုင်မှုလည်းမြင့်တက်ခဲ့ပါတယ်။ငွေရွယ်ပြီးကုန်ကျစရိတ်တက်တာတဲ့လုံသားအင်အားစုရဲ့ဆွဲဆောင်မှုကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေဟာအထက်ချုပ်ဆက်ယုံတွေနဲ့တခြားအသေးစားကုန်စည်ထုတ်လုပ်မှုဆက်ယုံတွေကိုတည်ထောင်ခဲ့ကြပါတယ်။မြို့တော်ဟောင်းရန်ကုန်ဟာဆိုရင်လဲလမ်းသစ်တွေဆက်မှုဆောင်တွေဈေးဝယ်စင်တာတွေခေတ်မီအင်အားတွေနဲ့အသွင်ပြောင်းလာပါတယ်။ပုဂ္ဂလိကအလုတ်အကင်တွေပေါ်ပေါက်လာပြီးအလုတ်အကင်တွေပေါ်ပေါက်လာသလိုလက်ကင်ဖုံးတဲ့ကားသစ်တွေလိုပစ္စည်းတွေလည်းဝယ်လိုအပ်တက်ခဲ့ပါတယ်။ဒါပေမဲ့လဲနိုင်ငံရေးပြဿနာတက်ပြီးလာပိုင်းအကြံမှာတော့ဒေါ်လာစုစားမှုနဲ့မှောင်ခိုဈေးကွက်ကဟိုးအရင်ခေတ်ကလိုပြန်ဖြစ်လာပါတယ်။ကျန်းမာရေးပေါ်ယုံကြည်မှုကျလာပြီးဒေါ်လာတွေဝဲကြတာကြောင့်ဈေးတက်တာဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းက AP 3 Agency ကိုပြောပါတယ်။ဒေါ်လာဈေးတက်တဲ့ကိစ္စနဲ့ပတ်သက်ပြီး VOE ရဲ့ဆက်သွယ်မေးမြန်းမှုတစ်ခုမှလည်းဒေါက်တာဆိုးထွန်းကအခုလိုပြောပါတယ
်။ဒုတိယကျသွားတဲ့အကြောင်းရင်းအားဖြင့်ကျွန်တော် PDV အနေနဲ့ဒီမှာဆက်ငွေပေါ်တောင်ကြီးမျိုးရောကြပါလားဗောနော်အဲကြာခေါ်လာဟာလာရှုတဲ့ထွက်လာတာပဲချက်မှုချက်သိနေတယ်လို့နောက်ဘူဗန်ကိုဆက်ကူတည်းတွေ5000တန်းနဲ့ရိုက်နေတယ်လို့ဒါတွေကလည်းသူတို့အနေနဲ့ဒီဘူဗန်ပေါ်ယုံကြည်မှုရောကြတဲ့အပိုင်းတော့မြင်တယ
်ပြီးခဲ့တဲ့စက်တင်ဘာလအတွင်းဒေါ်လာဈေးနှုန်းဆန်းချိန်တင်မြင့်တက်ခဲ့ပြီးဒေါ်လာဈေးတက်တာကြောင့်ငွေကြေးကနေဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့စားသုံးစီအလကုန်စားပေါက်ကုန်လျှက်စစ်ပစ္စည်းစက်သုံးစီလိုကုန်စည်တွေလည်းဈေးတက်ကုန်ပါတယ်နိုင်ငံခြားငွေလဲနှုန်းထက်တဲ့မဲ့အရေးထင်းချုံနိုင်ရေးဘူဗန်ကအမေရိကန်ဒေါ်လာထုတ်ရောင်းပေးတာမျိုးနောက်နိုင်ငံခြားငွေကြေးလဲလဲရောင်းဝယ်မှုကိုရည်ညွှန်းစေရသက်မှတ်ရခိုင်နှုန်းအတိုင်းရောင်းဝယ်လုပ်ချဖို့မလိုက်နိုင်ရင်အရင်းယူမယ်အကြောင်းကြေညာခဲ့ပါတယ်အန်ဒီအများပြည်မဲ့လဲတချို့လူတွေကတော့အွန်လိုင်းပေါ်ကနေနိုင်ငံခြားငွေအလဲလဲလုပ်ချပါတယ် online ပေါ်က ရောင်းဝယ် လုပ်လို့ သူတွေ ရှာရ လွယ်ပေမဲ့ ရောင်းသူ နဲ့ ဝယ်သူကြား ယုံကြည်မှု တည်ဆောက်ဖို့ တော့ လိုတယ် လို့ ရောင်းဝယ် လုပ်လေ ရှိတဲ့ ကိုသူရိန်က AP သတင်း Agency ကို ပြောပါတယ် 73 စီ ရှာပါမှုက လည်း အဓိက ပြဿနာကြီး တစ်ရပ် ဖြစ်လာပါတယ် ဒေါ်လာ ဝယ်ဖို့ ခက်ပြီး ရေနံ ကုမ္ပဏီ တွေက လည်း အကျွေး မပေးကြတော့ဘူး လို့ Max Energy က တာဝန်ရှိသူတူက AP သတင်း Agency ကို ပြောပါတယ် လူသလဝယ်မရတဲ့အခြေအနေနဲ့သူတို့ရဲ့ယုံကြည်မှုတိစောက်ဖို့လည်းအခက်အခဲရှိခြင်းဖြစ်ကြောင်းလက်ရှိအချိန်မှာတော့အရှုံးမမြဖို့ပဲကြိုးစားနေရတာပါဆိုသူကပြောပါတယ်သူကတော့နိုင်ငံရေးပြဿနာကိုအပြစ်ဖို့ပါတယ်နိုင်ငံတွင်းမှာတောင်တောင်းနဲ့တောင်မယုံကြည်ကြတာကြောင့်နိုင်ငံသားတွေလည်းယုံကြည်ချာမှာမဟုတ်ပါဘူးတဲ့ဘာဖြစ်နဲ့မပြေမလဲဖြစ်တာကြောင့်လဲပါတယ်လို့ Max Energy ကတာဝန်ရှိသူတို့ကEPကိုပြောပါတယ်ပြောရတဲ့အကြောင်းအရာကအကင်းဆက်တာကြောင့်နာမည်မဖော်ဘဲသူကပြောခဲ့တာပါဘဏ်တွေမှာလည်းအနှံငွေကိုအလွယ်တကူထုတ်လို့မရပါဘူးဘဏ်အငွေကိုအမျက်ပေးထုတ်ယူနေရတဲ့ဖြစ်ကြောင်းတပိုင်းတိုင်းစီးပွားရေးလုပ်ငန်းရှင်မလုံးလုံးကမျိုးဝေကိုပြောပါတယ်